ကနေတိုက်ခိုက်မှုကြောင့်ရောလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်မှာအရက်သား25ဦးသေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ KNU ကရင်မျိုးသားအစည်းအရုံးကလက်ချုပ်စီရင်ထုတ်ပြန်လိုက်ပါတယ်။သေဆုံးသူအများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မတ်လတည်းမှာပဲစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုက8ကြိမ်ရှိခဲ့တယ်လို့ KNU ကထုတ်ပြန်ပါတယ်။သတင်းပြည့်စုံ VOA သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
KNU ကရင်မျိုးသားစည်းရုံးနယ်မြေတွေမှာစစ်ကောင်စီတပ်နဲ့နေကြောင်းဆောင် BGF တပ်တွေကတစ်ဖက် KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကိုင် KNL KNDO နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကတစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်မတ်လ၁လအတွင်းအရက်သားပြည်သူ25ဦးသေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ KNU ရဲ့လက်ချုပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ KNU ရဲ့ဘူကော်မတီဝင်လည်းဖြစ်တရင်းနယ်ပြည်ချာရေးဌာနဒုတိယတာဝန်ခံလည်းဖြစ်တဲ့ဖလိုကလည်စေးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့ရက်သားကကျွန်တော်တို့ရဲ့စည်ရင်းအချက်တမှာ25ဦးပြည်ဆုံးခဲ့တယ်။နောက်တော့ကျွန်တော်တို့32ဦးတန်ရာရတယ်ပေါ့နော်။ဟုတ်ကဲ့ဒီလိုရဲ့သွားဖို့လာဖို့လမ်းကြောင်းမှာရှင်းလင်းမှုတွေ့တာဒီမှာရှင်းလင်းနေရတယ်။ဥမာတစ်ဖက်ကကျွန်တော်ရဲ့တပ်တွေရှိနိုင်တဲ့နေရာကမှန်ပြီးတော့ကိုအောင်နိုင်နဲ့ကြွားပြီးကမှန်ပြီးတော့ရန်တန်းဖြစ်နေတာဖြစ်တယ်ပေါ့နော်။ရန်တန်းဖြစ်တာတဲ့တစ်ခါပြန်မှာဒီကရှိရှိနေအဲ့လိုကြွားလို့သူကလူကကျန်လူကရှိနိုင်တယ်ဆိုဆိုတော့
မလတလရဲမှာပဲစစ်ကောင်စီတပ်တွေရဲ့လေကြောင်းကနေတိုက်ခိုက်မှု၈ကြိမ်လုပ်ခဲ့တယ်လို့လဲဖဒိုကလည်စေးကပြောပါတယ်
။တပ်မ၅တခုတည်းလို့ကျေတာ၅ကြိမ်နဲ့အားလုံးပေါင်းပြီးအားလုံးပေါင်း၈ကြိမ်ပေါ့ဗျာ။ဒီလေးနဲ့ကျေတာကဒီလမှာတော့များလာရတယ်ပဲ။အဲတပ်မ၅နဲ့တပ်မ၃နဲ့တပ်မ၆ပဲပေါ့နော်။အဲ့ဒီမှာ၈ကြိမ်ပါ
စစ်ကောင်စီနဲ့ KNU တို့နှစ်ဖက်တိုက်ပွဲတွေကြောင့်ရောစစ်ကောင်စီတပ်တွေနဲ့နေကြောင်တပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ပါ KNU ထိန်းချုပ်ရနယ်မြေအတွင်းမှာစစ်ဘေးဒုက္ခတွေသတိကြော်လောက်ရှိနေပြီလို့လည်းဖရိုကလေးစေးကပြောပါတယ်
။ဟုတ်ကဲ့သူရောမှမနေလို့တိန့်ချောင်တဲ့လူတွေအားလုံးကကျွန်တော်တို့ရဲ့ရှိတာကတတိယဆုံးတပ်ချက်လက်တွေရပါတော့တသိန်းကျော်တာပေါ့
KNU ထိန်းချုပ်ရနယ်မြေတွေမှာစစ်ကောင်စီတပ်နေကြောင်တပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားမက်လာတွင်တိုက်ပွဲပေါင်း900ကျော်ဖြစ်ခဲ့တယ်လို့လည်း KNU ရဲ့လက်ချုပ်စည်းရင်းထုတ်ပြန်ချက်မှာဖော်ပြပါတယ် KNU တပ်မ6နယ်မြေတွေရောက်ရှိနေတဲ့စစ်ကောင်စီတပ်တွေကိုမက်လာ10ရက်နေ့နောက်ဆုံးထားပြီးဆုတ်ခွာပေးဖို့အတွက် KNU ကတတိပေးချက်ထုတ်ထားပေမဲ့စစ်ကောင်စီဘက်ကမဆုတ်ခွာတဲ့အပြင်တပ်ရင်အားတွေတိုးချဲ့ချထားတဲ့အတွက်စီရေးတင်မာမှုတွေပေါ်ဖြစ်လာပါတယ်ဒီအတွက် KNU ကစစ်ကောင်စီရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်တဲ့အနေနဲ့မြဝီကော့ဂရိတ်အာရှလမ်းနဲ့မြဝီဝလီလမ်းမကြီးတွေမှာလူစီးကားတွေကုန်ကားတွေကိုဖျက်ဆီးသွားလာခြင်းမပြုဖို့အတွက်မလ26ရက်နေ့ကသတိပေးချက်ထုတ်ပြန်ထားပါတယ် KNU ရဲ့တပ်မ9နဲ့တပ်မ6ထိန်းချုပ်ထားတဲ့မြဝီခရိုင်ဖားပုံခရိုင်နဲ့ကော့ဂရိတ်မြို့တောင်ပိုင်းတွေဘက်မှာအခုရက်ပိုင်းနေ့စဉ်ဒီပါတိုက်ပွဲတွေပြင်းထန်နေပါတယ်ရှင်